မြန်မာနိုင်ငံမှာအခုအိမ်ကူလုံသမားတွေမတရားညှဉ်းပန်းနှိပ်စက်ခံရတဲ့သတင်းတွေကိုတော်တော်လေးတွေ့လာနေရပါတယ်။ရန်ကုန်လမ်းလေးဆဲကအင်းဝအချုပ်ဆိုင်မှာအလုံလုံတဲ့မိန်းကလေးငယ်နှစ်ဦးအိမ်ရှင်ရဲ့ရရက်ဆက်ဆက်နှိပ်စက်ခံရတဲ့သတင်း။နောက်ပြီးခဲ့တဲ့လတွေကမန္တလေးကပင်ဒိုရာစီးချလုပ်ငန်းကအိမ်ကူတွေညှဉ်းပန်းနှိပ်စက်ခံရပြီးတော့ခွေးလောင်အိမ်နဲ့အထက်ခံခဲ့ရတဲ့သတင်းတွေ။တခါပြီးခဲ့တဲ့နိုဝင်ဘာလကဗဟန်းမြို့နယ်တက္ကသိုလ်ရိပ်သာလမ်းတစ်ကဘုံမှုကျော်နှုမော်ရဲ့အိမ်ကအသက်ရှင်နှစ်အရွယ်မဆုဝေဆိုတဲ့အိမ်ကူကိုလုံးတီးချွတ်နေပူရဲဒူးထောက်ခိုင်းပါးစပ်ထဲစားသိမ့်နှိပ်ဆက်ခံရတာတွေစတဲ့အိမ်ကူလုံသမားတွေစူးစူးရွာရွာကျွံပြုတ်ညှင်းမဲ့နှိပ်ဆက်ခံရတဲ့တဲ့င်းတွေကိုတော်တော်များများကြားခဲ့ရပါတယ်။အခုလက်ရှိဖြစ်နေတဲ့ရန်ကုန်လမ်းလေးဆဲကအင်းဝအချုပ်ဆိုင်မှာအလုံလုံတဲ့မိန်းကလေးငယ်နှစ်ဦးအိမ်ရှင်ရဲ့ရရက်ဆက်ဆက်နှိပ်ဆက်ခံရတဲ့တဲ့င်းဟာဆိုရင်မြမမီဒီယာလောကကိုအထူးနေရာယူသွားခဲ့တယ်လို့မြန်မာနိုင်ငံရဲ့အကြီးအမားဆုံးလူ့အခွင့်အရေးချိုးဖောက်မှုကိုမိမောင်းထုတ်ပြလိုက်သလိုဖြစ်သွားခဲ့ပါတယ်။အဲ့ဒီမိန်းကလေးငယ်နှစ်ဦးရဲ့တဦးဟာဆိုရင်လက်ချောင်းဆယ်ချောင်းလုံးအချိုးခံခဲ့ရတယ်လို့လက်မောင်းလည်းအချိုးခံရပြီးလက်ဘင်းကိုကက်ကြီးနဲ့အထိုးခံရမီးနဲ့အကက်ခံခဲ့ရတာတွေအပြင်နောက်တဦးကဆိုရင်လည်းနှကောင်းကိုဓားနဲ့အခုတ်ခံခဲ့ရတဲ့အထိဖြစ်ခဲ့တာပါ။သူတို့နှစ်ဦးတည်းကစူးစူးရွရွညှင်းမဲ့နှိပ်စက်ခံခဲ့ရတဲ့မဆန်းကေခိုင်ပြောပြတာနားဆင်ကြပါရှင်။
သားရောက်တော့တည်တည်နိုင်တဲ့စကားပြောလို့ဆိုတော့စကားပြောရမလားဆိုပြီးမိချင်းနေရှုတာဒါမိချင်းဒါကကြီ
းမဆန်းကေခိုင်နဲ့မတ်တဆင်ဟာရန်ကုန်တိုင်းကောင်မှုမြို့နယ်ဘော်လုံးကွင်းကြီးရွာကဖြစ်ပြီးအင်းဝအချုပ်ဆိုင်မှာလွန်ခဲ့တဲ့9နှစ်ကလဆာတထောင်ခွဲနဲ့အိမ်ကူအလုပ်လုပ်ဖို့ရောက်ခဲ့တာပါသူတို့စပြီးအိမ်ကူလုပ်စဉ်ကအသက်12နှစ်နဲ့13နှစ်လောက်ပဲရှိပါသေးတယ်9နှစ်လောက်ကြာပြီးမှသူတို့နှိပ်ဆက်ခံရတာတွေအကြောင်းကိုသတင်းသမားတူဝါဖော်ထုတ်ခဲ့လို့သိရတာပါ
ကျွန်တော်တို့လွန်ခဲ့တဲ့၄လလောက်ကကျွန်တော်တို့မြန်မာနိုင်ငံသတင်းဌာနကနေပြီးတော့အိမ်ကူမင်းကလေးတွေကမြန်မာပြည်မှာဥပဒေကြောင်းအရဘလို့အကာအကွယ်မဲ့နေတယ်လူအားကနည်းနည်းနဲ့ဘလို့ကောင်းမှုဖျက်ခံနေရတယ်ဆိုတာပြသပြီးတော့စောင်းမတစ်ခုရေးလိုက်တယ်အဲ့စောင်းမရေးပြီးသိမှကြပဲဒီလမ်းလေးဆဲအထက်ဘလောက်မှာရှိတဲ့အင်းဝအချုပ်ဆိုင်ဝင်ထွက်နေတဲ့အမျိုးသားတစ်ယောက်ကနေပြီးတော့အဲ့အချုပ်ဆိုင်မှာအသံပြည့်သေးတဲ့မင်းကလေးနှစ်ယောက်ကိုအင်ရှင်နေရနေပြီးတော့ရဲဆက်ဆက်ကိုညှဉ်းပန်းနှိပ်စက်နေတယ်နှစ်ရှည်လာမှညှဉ်းပန်းနှိပ်စက်နေတယ်လာခဲ့ပါဆိုပြီးကျွန်တော်တို့အကြောင်းကြားလာတယ်ဒီအနာပိုင်းဖွဲ့စည်းကိုလှမ်းပြီးတော့ကျွန်တော်အကြောင်းကြားလိုက်တယ်ကျောက်ဒရမ်းမြင့်ရဲ့စကောင်အကြောင်းကြားလိုက်တယ်အကြောင်းကြားခင်မှာကျွန်တော်ကိုယ်တိုင်အဲ့ဒီအင်းဝအချုပ်ဆိုင်ကိုအထက်ချုပ်မဲ့လူပုံမှန်နဲ့ကျွန်တော်သွားတယ်သွားပြီးတော့မှအဲ့ကလေးတွေရှိလားဆိုတော့ကျွန်တော်သွားလေ့လာတယ်ကလေးတွေကိုတွေ့ခဲ့တယ်ကလေးနှစ်ယောက်လုံးမှာပျက်ရှာတန်ရာတွေအသားတွေအတုံးလိုက်အတက်လိုက်နဲ့ပျက်ရှာတန်ရာတွေကျွန်တော်တွေ့ခဲ့တယ်အဲ့ဒါနဲ့ကျွန်တော်ဟိုကလေးတွေမပါပါအောင်ဓာတ်ပုံရိုက်ပြီးတော့မှကလေးတွေဓာတ်ပုံမရရအောင်ရိုက်လာပြီးတော့မှကျွန်တော်အဲ့တပုံနဲ့ကြောက်ဒရာရဲစခန်းကိုသွားပြီးကျွန်တော်တိုက်ကြလိုက်တယ်ပေါ့
ဒါကတော့အင်းဝအချုပ်ဆိုင်ကအိမ်ကူတွေနှိပ်စက်မှုကိုဖော်ထုတ်ခဲ့တဲ့မြန်မာနောင်ချာနယ်ကသတင်းထောက်ချုပ်ကိုဆွေဝင်းပါမဆန်းကေခိုင်နဲ့မတ်တစင်တို့နှစ်ဦးလုံးအခုလိုနှိပ်စက်ခံနေရတာကိုသူတို့ရဲ့မိသားစုတွေကမသိကြပါဘူးသူတို့ရောက်ပြီးအစောပိုင်းနေ့တွေမှာမိဘတွေကဆိုင်ကိုသွားပြီးလောက်ခလာစာတွေကိုထုတ်ယူခဲ့ပေမဲ့လွန်ခဲ့တဲ့၃နှစ်လောက်ကစပြီးကလေးတွေနဲ့တွေ့ခွင့်မရခဲ့ဘူးလို့မဆန်းကေခိုင်ရဲ့မိခင်ဒေါ်ညိုညိုဝင်းကပြောပါတယ်
ကျမတမီးလေးနဲ့ကျမတွေ့ချင်တယ်ဆိုတော့သူကခီးသွားနေတယ်တဲ့တွေ့လို့မရဘူးတဲ့အဲ့လိုအမြဲတမ်းပြောတယ်သွားတယ်သွားတယ်ပြောတယ်အဲ့လိုပဲပြဿနာပေးတယ်သူတို့ကသွားပြီးလို့ရှိရင်ဟိုးသွားတယ်ဒီလိုသွားတယ်လို့အမြဲတမ်းပြောတယ်အဲ့လိုတစ်ခါမှပေးပြီးတော့တွေ့ခွင့်မပေးဘူးအဲ့တော့မနောက်တော့မှ၃နှစ်လောက်ကြာတော့မှအမကူမိမကူနဲ့ဟို၃နှစ်လောက်မကြာခင်ကျမတို့ကဒလားရဲနေတယ်တစ်ခေါက်သွားလိုက်တည်တယ်သွားလိုက်တော့အဲ့ဒလားရဲနေတယ်သူကဟိုဟာအိမ်လက်ဆောင်တွေဘာကြီးပေးဟိုဟာပေးထားပြီးပေးနဲ့ခေါ်လို့မရတော့မခေါ်လို့မရဆိုပြကျမတို့လည်းပြန်လာ
မဆန်းကေခိုင်နဲ့မတ်တစင်တို့ဒီလိုနှိပ်စက်ခံရတဲ့ကိစ္စကိုရဲကိုတိုင်ကြားခဲ့တဲ့နောက်ရဲနဲ့လူ့အခွင့်အရေးကော်မရှင်ကစိုင်းပိုင်ရှင်နဲ့သူတို့မိဘတွေနဲ့တွေ့ဆုံညှိနှိုင်းပေးခဲ့ပြီးစူးစူးရွရွနှိပ်စက်ခံခဲ့ရတဲ့မဆန်းကေခိုင်ကိုမပေးရသေးတဲ့လစာငွေနဲ့နှစ်နာချီစုစုပေါင်း340မတ်တစင်ကို10သိန်းပေးခဲ့ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့လည်းပြင်းပြင်းထန်ထန်ဝေဖန်တဲ့နေထွက်ပေါ်လာပါတယ်အိမ်ကူတွေဟာလုံသမားတွေဖြစ်တဲ့အတွက်လုံသမားခွင့်ရရတဲ့လို့အခုလိုအိမ်ကူလုံသမားတွေအကြမ်းဖက်နှိပ်စက်တာနဲ့ပတ်သက်ပြီးဒါဟာပြစ်မှုကြီးမားတဲ့လူ့အခွင့်အရေးချိုးဖောက်မှုတစ်ခုဖြစ်တယ်လို့ဒန်းတူညီမြချင်းအဖွဲ့ကဒါရိုက်တာဦးအောင်မျိုးမင်းကပြောပါတယ
်လူ့အခွင့်အရေးရှုထောင့်နေတဲ့တစ်ပေါင်းအုပ်စုမြန်မာနိုင်ငံကလက်မှတ်ထိုးပြီးတော့လိုက်နာဖို့တာဝန်ရှိတဲ့နိုင်ငံတကာကလေးခွင့်ရဆိုင်ရာစာချုပ်ပါအချက်တွေကိုချိုးဖောက်လိုက်တာဖြစ်ပါတယ်ဒီကလေးတွေကရရစက်စက်နှိပ်စက်ခံတည်ရဲ့နောက်တစ်ခုကအသက်အရွယ်မြန်မာလိုက်အောင်အမျက်ထုတ်တဲ့ရွေးချင်းနဲ့စိတ်ခိုင်းခံတည်နေတာဒါကကျွန်တော်တို့ CRC တော့ကလေးခွေဆိုင်ရာစာချုပ်ကိုပါတဲ့အချက်တွေချိုးဖောက်တာဖြစ်ပါတယ်ဒီလူမျိုးကိစ္စတစ်ခုကတကယ်ကိုစိုးဝါးသလောက်တော့အာမခံပေးဖို့တော့မရနိုင်တဲ့ ဒုက္ခီချုပ်ဖောက်မှုဖြစ်တယ်။မြန်မာနိုင်ငံမှာပြဋ္ဌာန်းတဲ့ရာဇဝတ်မှုချုပ်ဖောက်မှုဖြစ်တယ်။အဲ့ဒါမျိုးကိုတရားဥပဒေအရနင့်နာချက်ရရှိအောင်လုပ်ပြီးတော့ကျေးအေးမှုတော့ပဲဒီမှာဖြည့်သိမ်းသွားတဲ့အရာမျိုးဖြစ်ခြင်းကကျွန်တော်တို့တရားစီရင်မှုမန်တိုင်မှာအားနည်းမှုရှိနေတယ်။ဒုက္ခီချုပ်ဖောက်မှုတွေရာဇဝတ်မှုကျူးလွန်မှုရှိရင်တာဝန်ရှိတဲ့သူတွေကကောင်းဆောင်နေတဲ့ဆိုတဲ့အချက်ကိုနှစ်ချက်ကိုကျွန်တော်တွေ့ရပါတယ်။
အင်ကူလုံသမားတွေအတွက်အလုံသမားခွင့်ရေးရတဲ့တလို့သူတို့ကိုအကာအကွယ်ပေးမဲ့ဥပဒေလိုအပ်နေတယ်ဆိုတဲ့ထောက်ပြမှုတွေရှိနေပါတယ်။ဒီအင်ကူလုံသမားတွေဟာတခြားလုံသမားတွေနဲ့တန်းတူခွင့်ရေးမရတဲ့အတွက်သူတို့ကိုကာကွယ်ဆောင်ရှောက်တဲ့ဥပဒေပြဋ္ဌာန်းဖို့လိုအပ်တယ်လို့တိုင်းရင်းလူထုတိုက်တက်ရေးအဖွဲ့ရဲ့ပြည်တွင်းပြည်ပတာဝန်ခံဒေါ်မမာဦးကပြောပါတယ်။
မြန်မာနိုင်ငံမှာဒီအခုအမျိုးသမီးလေးတွေဟာအများသောအားဖြင့်ကျင်းလက်ဒေသကနေပြီးတော့ပညာဝင်ပါတဲ့ကလေးဖြစ်တဲ့ဒီအမျိုးသမီးလေးတွေရဲ့အခုလူ့သမားတယောက်ရဲ့ဘဝဟာလုံးလုံးမရှိလုံးလုံးမရှိနေတယ်မြန်မာနိုင်ငံရဲ့အလုံသမားဥပဒေရဲ့မှာအဲ့အခုအလုံသမားကိုလည်းအလုံသမားဆိုတဲ့အတိုင်းနဲ့မှာဆက်ထားတာဒါပေမဲ့အဲ့အခုအလုံသမားအမျိုးသမီးလေးတွေဟာထာဝရအယူသမီးအလုပ်များနဲ့ဝန်သူအခွင့်အရေးမရကြဘူး။နောက်ပြီးတော့အာရမခိုင်းစင်ခံရတယ်၊ကိုယ်ကြီးလျောက်စော်ကားခံရတယ်။နောက်ဆုံးအသက်နဲ့ရင်းပြီးတော့ကိုယ်ဘဝရဲ့အခက်အခဲပြဿနာတွေကိုကိုယ်တိုင်နဲ့ဖြေရှင်းရတဲ့အခြေအနေဖြစ်အောင်ရောက်ခဲ့တဲ့အယူသမီးတွေအများကြီးပဲ။ဒါကြောင့်မလို့ဒီအယူသမီးတွေကိုကာကွယ်စောင့်ရှောက်မှုဥပဒေဆိုတာတိကျထုတ်ပြန်ခဲ့တယ်။ဒီဥပဒေကိုကျူးလွန်တဲ့လူတွေကိုလည်းတိကျရောက်ရောက်အရေးကြီးဆောင်ရွက်ဖို့ရလိုအပ်လာပါတယ်လို့ကျွန်မပြောချင်ပါတယ်။
ရှင်နေကြီးဥရောပဆန်အောင်ကလည်းအင်ကူလုံသမားတွေညှိမဲ့နှိမ့်ဆက်ခံရတဲ့ပြဿနာတွေအခုလိုအများပြားပေါ်ပေါက်လာနေတာဟာနိုင်ငံမှာတိကျတဲ့ဥပဒေပြဋ္ဌာန်းချက်မရှိတာကြောင့်လို့ဆိုပါတယ်
။ဒီအင်ပေါ်ပြဿနာတွေနဲ့ပတ်သက်ပြီးဥပဒေအရအကာအကွယ်ပေးတဲ့တိတိကျကျဥပဒေပြဋ္ဌာန်းချက်မရှိဘူး။သူများနိုင်ငံဒီမှာလို့မဟုတ်ဘူးကျွန်တော်တို့ဒီမှာဖြင့်လူကုန်ကူးမှုဥပဒေနဲ့ပဲကျွန်တော်တို့အရေးယူနေကြတယ်။နောက်သက်ဆိုင်ရာအာဏာပိုင်အဖွဲ့ကြီးတွေတရားစွဲအဖွဲ့ကြီးတွေအင်္ဂါလေးပဲဥရီနဲ့အညီအမှုကိုအလင်းမြန်တိဆောက်မှုမရှိဘူးအဲ့တော့အိမ်မော်ဒီရဲ့ကိစ္စဟာတော်တော်လေးကိုအခုဟိုးဟိုးကျွတ်ကျွတ်ဖြစ်လာတယ်ပြောမယ်ဆိုရင်မြန်မာနိုင်ငံမျိုးသားလူ့ကွန်ရေးကော်မရှင်ကလည်းပဲတည်တဲ့ဥရီနဲ့အညီသာဆောင်ရွက်ရမယ်ဆိုတဲ့ပြဋ္ဌာန်းချက်ကိုလုံဆောင်ပြီးတော့ညှိနှိုင်းဆောင်ရွက်ပေးမှုတွေရှိတယ်အမှန်မှန်ဒါမှဖြစ်နေဘူးဥရီအရာချိုးပေါက်တဲ့ကိစ္စကိုတရားဥပဒေအရအရေးယူရမယ်အစားအရေးယူမယ်အဖွဲ့အစည်းကိုလွှဲရမယ်အစားဝီဂျီနဲ့တံမှုဖြတ်ပြီးတော့လုံးလိုက်တယ်ဆိုတာဟာတော်တော်လေးကိုပြောစရာဖြစ်နေပါတယ
်ဒါကတော့လက်တလောဖြစ်ပွားခဲ့တဲ့ရန်ကုန်လမ်း၄၀အင်းဝအချုပ်ဆိုင်ကအိမ်ကူလုံသမားတွေမတရားညှိမှန်းနှိပ်စက်ခံရတာတွေနဲ့ပတ်သက်ပြီးတင်ပြခဲ့တာပါဒီမှုတွေအပြင် MRTV4 ရဲ့တရုတ်ဆောင်မေဆွန်ရဲ့အိမ်ကူကိုညှိမှန်းနှိပ်စက်တဲ့ကိစ္စပကိုးကတရားသူကြီးရဲ့ဇနီးကအိမ်ကူကိုမိဘနဲ့ကတ်တဲ့ကိစ္စမြောက်တကုံကအိမ်ကူမတန်တန်ဤညှိမှန်းနှိပ်စက်ခံရတဲ့ကိစ္စဒါတွေကတရားရုံးထိရောက်ခဲ့တဲ့အမှုတွေဖြစ်ခဲ့ပါတယ်။ဒီလိုမတရားမှုတွေကိုမကြာခဏကြားနေရပေမဲ့ထိရောက်တဲ့အရေးယူမှုကိုတော့မတွေ့ရတလို့ပါပဲ။အခုဒီအင်းဝအချုပ်ဆိုင်အမှုကိုအရေးယူတဲ့အဆင့်ထိရောက်လာတာကလည်းတကယ်တော့သက်ဆိုင်ရာတွေကြောင့်မဟုတ်ပဲသတင်းတောက်နဲ့လူမှုမီဒီယာတွေရဲ့စွမ်းအားကြောင့်ပဲဖြစ်ပါတယ်။အင်ပေါ်မင်းကလေးတွေတခြားလူခွင့်ရေးချိုးဖောက်ခံနေရတဲ့ကလေးလူသားတွေမြန်မာပြည်မှာဘလောက်ထိရှိနေလဲဆိုတာမသိနိုင်ပေမဲ့မကြာခဏကြားနေရတဲ့သတင်းတွေကြောင့်တော့အများအပြားရှိနေမှာပဲလို့ယူဆနိုင်ပါတယ်။တကယ်တော့အိမ်ပေါ်အိမ်ကူဆိုတာကုပေါ်လောင်ပဲရဖို့ဖြစ်ပါတယ်။မိသားစုစားဝတ်နေရေးအခက်အခဲကြောင့်သူတစ်ပါးရဲ့အိမ်မှာသွားပြီးတော့အလုပ်လုပ်ကင်ကြတာလည်းဖြစ်ပါတယ်။သူတို့တွေကို Domestic Slavery and Torture လို့ခေါ်တဲ့အိမ်တွင်းကျွန်တွေအဖြစ်နဲ့ညှိမှန်းနှိပ်စက်ခြင်းတွေကိုဥပဒေပြဋ္ဌာန်းကာကွယ်ပေးဖို့လိုအပ်နေတယ်လို့ပဲမြမလူပေါင်းအနေနဲ့လည်းဒီလိုနှိပ်စက်မှုတွေကိုအစီအမံတွေချပြီးကာကွယ်တိုက်ဖျက်ဖို့လိုအပ်နေပြီဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်ရှင်။